ဗြိတိန်နိုင်ငံပိုင်ရင်းနှီးနှင်းသင်းမောကိုအီရန်နိုင်ငံကဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံသားတင်မမှုတွေမြင့်တက်လာတဲ့နဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကဗြိတိန်နိုင်ငံကိုသတိပေးလိုက်ပါတယ်။နိုင်ငံသားတင်မမှုတွေဖြစ်နေတာကိုပို့ပြီးတော့အချိန်မြင့်လာအောင်လုပ်နေတဲ့ဗြိတိန်နိုင်ငံအတွင်းကနိုင်ငံရေးအင်အားစုတွေကိုဗြိတိန်နေနဲ့ထိမ့်ဖို့လိုတယ်လို့အီရန်ကဒီကနေ့မှာတိုက်တွန်းပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာဟောမှုပါရှန်ပင်လယ်ကွေ့ထဲကဟောမှုစီလက်ချာမှာဗြိတိန်နိုင်ငံပိုင်စတန်ဒန်အင်ပီရိုရင်းနှီးနှင်းသင်းမောကိုတောက်ကြနေတုန်းကအီရန်ဘက်ကဖမ်းဆီးလိုက်တာဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောကြားလိုက်ပြီးဒီသင်းမောကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအီရန်ရဲ့ရှင်းပြချက်ကိုလည်းလက်မခံဘဲပယ်ချလိုက်ပါတယ်။ဗြိတိန်ဆိုရအနေနဲ့နိုင်ငံသားမှရှိနေတဲ့တင်းမာမှုတွေကိုပို့ပြီးတော့မြင့်တက်လာအောင်လုပ်ချင်နေကြတဲ့ပြည်တွင်းနိုင်ငံအင်အားစုတွေကိုထိမ့်ဖို့လိုတယ်လို့ပြောကြားလိုက်ပြီးတော့ဒေသတွင်းအခြေအနေတွေကနည်းနည်းလေးမှအတင်းအဆောင်မခံဖြစ်နေချိန်မှာအခုလိုလှုပ်တာဟာအန္တရာယ်များပြီးတော့ညံအမျောမြေနည်းလွန်ရာရောက်တယ်လို့လည်းဗြိတိန်နိုင်ငံဆိုင်ရာအီရန်တန်ကိုယ်စားလှယ်ဟမ်မစ်ဘိုင်ဒန်ီဂျက်ကထွတ်တာကနေပြောပါရယ်ဒါမဲ့လည်းအီရန်အနေနဲ့ဘယ်လိုပုံစံမျိုးနဲ့မဆိုအခိုင်အမာရင်ဆိုင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်အဲဒီမတိုင်ငယ်တရက်ကတော့အီရန်ဆိုရရဲ့လောရက်တရားဆိုရင်စရာလက္ခဏာတွေဖြစ်ပြီးတော့ဂျီဘရယ်လ်တာရေလက်ချားမှာဆီးရီးယားနိုင်ငံကိုသွားနေတဲ့အီရန်ရင်းနှီးနှင်းသင်းမောက်ကိုတရားဝင်ဖမ်းဆီးလိုက်ပြီးတဲ့နောက်အီရန်အနေနဲ့ဒေသတွင်းမှာမတီးမငြိမ်ဖြစ်အောင်လုပ်ပြီးတော့အနေအများပြီးတရားမဝင်တဲ့လမ်းကြောင်းကိုရွေးချယ်တာမျိုးဖြစ်နိုင်တယ်ဆိုပြီးဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်။ဖမ်းဆီးခံထားတဲ့သင်္ဘောသားတွေကတော့အနေရခင်းခင်းနဲ့ရှိနေတယ်လို့ဟော်မိုစကန်ပီနယ်စိတ်ကန်းအာဏာပိုင်အဖွဲ့ရဲ့အကြီးအကဲကဒီကနေ့မှပြောကြားလိုက်ပါတယ်။